မန်လေးမြို့ကရှင်းနေမြတ်ကွင်းရဲ့ဖွဲ့ဝင်နိုင်ငံရေးကျင်းသားဟောင်းလွှတ်တော်ရှင်းနေကြီးဦးသိန်းတန်းဟောနှလုံးသွေးကြောပိတ်ရောဂါအပြင်းထန်ခံစားနေရတယ်လို့သိရပါတယ်။ဖခင်ဖြစ်သူရဲ့ကျန်းမာရေးခြေအနေနဲ့ပတ်သက်ပြီးတားဖြစ်သူဟင်းစင်ဦးပြောပြတာကတော့
နှလုံးသွေးကြောကျင်းတာဗျဟိုက3ချောင်းပိတ်တာဗျ1699ရာခိုင်နှုန်း1880ရာခိုင်နှုန်း1885ခမညာခြေလပိုင်း28နေဖြစ်တာဗျ။တားဖြစ်တော့ဟိုဘယ်လိုကောင်းလဲဆိုတော့ဟိုမောလာတာဟုတ်မော်လာတက်ရှူကြက်လာတော့နှလုံးသွေးကြက်တဲ့ရှိရလို့လည်းမသိဘူးပြခေရပြည့်ရဖြစ်တာပေါ့နော်ပြီးမှစစ်လိုက်တဲ့အခါကျမှဟာဖြစ်တာနဲ့အစတော့ရင်ထုထုဆေးလိုက်မှတက်နေရနေရလေးပဲချက်ချင်းမန်နီပြည်သူဆေးဝင်ရွှေ့ရတာကြာဘာလို့ဆိုနှလုံးခုန်ဆက်တွေပါရဒီဟိုပဲဆေးဝင်မှာပဲရှိရအဲ့နေရာတော့ဒါအရေးကြီးလို့ဆိုပြီးတော့အဲ့ရက်ရက်နှစ်ရက်လောက်ကတော့အဲ့ခုနကကျွန်တော်တို့အထူးကြက်မှတ်ဆောင်ခန်းကြီးထဲမှာထည့်ထားတာကြာလူနဲ့မှစကားပြောပြီးနှလုံးခုန်ဆက်ကလည်းတက်ထားတော့ခန္ဓာကိုယ်မှာလုံးလုံးရှာရှာရယ်မထအောင်ဘယ်တော့ဟိုလိုသူစီးရီပါကြီးကိုထမသွားအော
င်နှလုံးသွေးကြောကြီးသုံးချောင်းပိတ်ဆို့နေတဲ့အတွက်နိုင်ငံရောက်တော့ရောက်ပြီးမြ мян ဆန်းဆန်းခွဲစိတ်ကုသမှာဖြစ်ပေမဲ့လည်းခီးထွက်ဖို့အခက်အခဲဖြစ်နေတဲ့အကြောင်းသမီးဖြစ်သူမေဇင်ဦးကပြောပြပါဗျာ
ကျွန်တော်ဆီတော့အကိုဟာမနော်သူကအဲ့39%ပိတ်နေတဲ့ဟာကိုသူကဟိုအချက်တော့မှဆိုလို့ပေါ့နော်လုံးဝအလောက်ရှားမလုပ်ဖဲနဲ့ခဏကလေးမမငြိမ်းထားပါဗျာနော်ကျွန်တော် passport မရသေးဘူးကို passport ရမှာကျွန်တော်နိုင်ငံထွက်လို့ရမှာ passport ရတာနဲ့ချင်းချင်းသွားမှာအခုက passport ကလောက်ထားတာနှစ်ပတ်လောက်တော့ရှိပြီလွန်ခဲ့တဲ့အပတ်တစ်ပတ်လောက်လိုကလေးကလောက်ထားတာရှင်ကို
ဦးသိန်းတန်းဦးနဲ့အမှုနယ်တစ်ခုတည်းဖြစ်ပြီး1990ခုနှစ်ကနေ2000ခုနှစ်အထိပုံမှန်9ညနဲ့အချင်းကြခံခဲ့ရတဲ့မန္လေးမြို့တောင်ဝင်းရှင်းနေဖွဲ့ကရှင်းနေကြီးဦးခင်မောင်တန်းကတော့နိုင်ငံကူးလက်မှတ်ရရှိရေးမှာကြုံတွေ့နေရတဲ့ခက်ခဲနဲ့ပတ်သက်လို့သူသိရသလောက်အခုလိုပြောပြပါတယ်
ကျောင်းနဲ့သူကထွက်လာတာလေဟိုထောင်ထွက်လက်မှတ်ဟိုကမတိပြနိုင်နေလို့မရသေးပဲဖြစ်နေလို့သိရတယ်ခင်ဗျအဲအဲ့အခက်အခဲဖြစ်နေတယ်ပြောတယ်တော်တော်ကလည်းသူထားတာသူကတိတ်မထားမိဘူးထင်တယ်ထွက်လာတာလည်းကျွန်တော်ဆယ်နှစ်လောက်ရှိသွားပြီခင်ဗျ2000တိကထွက်လာတာဆိုတော့လေ
ဦးသိန်းတန်းဦးရဲ့သမီးဖြစ်သူမေဇင်ဦးကတော့
အဲ့ထောင်ထွက်လက်မှတ်ရမှဒီ password ရမယ်ဆိုတော့ထောင်ထွက်လက်မှတ်ကိုကျွန်တော်ညီချင်းသွားယူပြီးတော့ချက်ချင်းအဲ့နေ့ညပဲချက်ချင်းပို့ပေးလိုက်တယ်ညညဆိုတော့လွန်ခဲ့တဲ့အပတ်စပါးရင်းညကလေးပို့ပေးလိုက်တယ်ဒါပေမဲ့ဒီရှေ့ဘက်ထဲကိုတရားပေါက်ရမယ်ဆိုပြီးပြောခုချိန်ကြီးတော့ရမလာသေးအင်္ဂါနေ့ရောက်နေပြီပေါ့
နောက်ဆုံးရရှိတဲ့သတင်းအရဦးသိန်းတန်းဦးနိုင်ငံကူးလက်မှတ်ရရှိဖို့အသနာခံစာတင်သွင်းရမယ်လို့ကြားသိရတဲ့အတွက်မိသားစုကသက်ဆိုင်ရာကိုအသနာခံစာတစ်စောင်တင်သွင်းလိုက်တယ်လို့သိရပါပါခင်ဗျာ